အမေရိကန်နိုင်ငံကဖွံ့ဖြိုးရေးအေဂျင်စီ USAID ကမြန်မာနိုင်ငံက NGO အဖွဲ့တစ်ခုဖြစ်တဲ့ PG ခင်အဖွဲ့နဲ့ပူးပေါင်းဆောင်ရွက်မဲ့ TB ရောဂါတိုက်ဖျက်ရေးဆိုင်ရာစီမံချက်အသစ်ကိုထုတ်ပြန်ကြေညာလိုက်ပါတယ် USAID Look at Action Toward TB Free မြန်မာလို့ခေါ်တဲ့အဲ့ဒီစီမံချက်အသစ်ဟာသုံးနှစ်ကြာမြင့်မှာဖြစ်ပြီး TB ရောဂါကာကွယ်ရေးနဲ့ကုသရေးလုပ်ငန်းမှာမြန်မာနဲ့အမေရိကန်နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုရဲ့မှတ်တိုင်တစ်ရက်ဖြစ်ကြောင်းရန်မြို့အခြေစိုက်အမေရိကန်တန်ယုံကပြောပါတယ်လူထုလူအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မယ်နီလန်းတွေရှာနိုင်ရေးလူမှုအတိုင်းဝိုင်းတွေရဲ့စွမ်းဆောင်ရည်မြင့်တင်ပေးဖို့ဒေသခံအဖွဲ့အစည်းတွေနဲ့မိဖက်ဆောင်ရွက်မှုတွေဖြစ်ပေါ်လာအောင် USAID ကအင်တိုက်အားတိုက်ဆောင်ရွက်နေကြောင်း USAID ရဲ့မြန်မာနိုင်ငံဆိုင်ရာဌာနညွှန်ကြားရေးမှူး LL Grabs ကပြောပါတယ်အမေရိကန်တန်ယုံကအောက်တိုဘာလ15ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ချက်အရ USAID လူကaction toward TB free မြန်မာစီမံကိန်းသစ်ရဲ့လုပ်ငန်းတွေကို2012ခုနှစ်ကတည်းက USA နဲ့မြန်မာနိုင်ငံတို့ပူးပေါင်းဆောင်ရွက်နေတဲ့ TB တိုက်ဖျက်ရေးလုပ်ငန်းတွေအပေါ်မှာအခြေပြုထားတာဖြစ်တယ်လို့ပြောပါတယ်အဲ့ဒီစီမံကိန်းကိုအစိုးရအဖွဲ့အစည်းမဟုတ်တဲ့ပြည်ကြီးခင်အဖွဲ့ကအကောင့်ထဲပေါ်သွားမှာဖြစ်ပါတယ် TB ရောဂါကူးစက်မှုကိုတိုက်ဖျက်ရေးမြန်မာနိုင်ငံမှာတိုးတက်မှုတွေရရှိနေရမှာ2010ခုနှစ်က2018ခုနှစ်အတွင်းကူးစက်မှု50ရာခိုင်နှုန်းကျော်ကျဆင်းခဲ့ကြောင်းဒါပေမဲ့ TB ဆေးရင်ပါမှုပြဿနာကပုံမှန်ပြဿနာလိုဖြစ်လာနေတာကြောင့် TB ရောဂါဟာမြန်မာနိုင်ငံမှာသေဆုံးမှုနှုန်းအများဆုံးရောဂါ10မျိုးထဲမှာပါဝင်နေတဲ့ကြောင်းလဲအမေရိကန်တန်ယုံရဲ့သတင်းထုတ်ပြန်ချက်မှာပါရှိပါတယ်